ောတောင်ရေမြေဆိုတဲ့စကားရဟာတစ်ခုနဲ့တစ်ခုဆက်ဆက်နေတဲ့သဘောဆောက်ပါတယ်တောရီတောင်နေစိမ့်ဆိုမှရေမြေသဘာဝတာယာတဲ့သဘာဝပတ်ဝန်းကျင်ဖြစ်တည်တာကိုပုံညွှန်းတဲ့စကားလို့လည်းပြောနိုင်ပါတယ်တောတောင်ရေမြေလေးဆိုရင်တော့လူသားတွေအတွက်အရေးပါတဲ့ရေဓုမြေဓုလေဓုနဲ့တောတောင်ဆက်ဆက်တဲ့သဘောပါရှိပြီးမြေမှာပေါက်ဖွားဖြစ်တည်တဲ့တောရီတောင်နေဟာနေအောင်ပြင်းရေနဲ့လေရမှရှင်သန်တဲ့ခွင်းဆက်ကိုတွေ့ရပါတယ်ဒါပေမဲ့တော်ရီကကဘာမြည်ကြီးရဲ့ထီးအဖြစ်မြင်အောင်ကြည့်ရင်နေမှာလဲအပူဓာန်ကာကွယ်မိုးမှာလဲမိုးရံကိုကာကွယ်ပေးတာတွေ့ရပါတယ်။မြမရေမြေသဘာဝဟာပုံမှန်တိုင်းနှစ်ပေါင်းမျိုးစားဒီပုံတိုင်းတရှိနေပြီးရေမြေလိုက်လို့သဘာဝပေါက်ပြင်းတွေလဲပေါက်ရောက်စိမ့်နှံလာခဲ့တာပါ။အဘူတန်တင်မာရီပေါက်ရောက်ပြီးအထူးသဖြင့်မြမကျွန်းသစ်ကနာမည်ကျော်လှပါတယ်။ကဘာအကောင်းဆုံးတန်းဝင်ကျွန်းသစ်ကိုမြန်မာနိုင်ငံမှာပဲတွေ့နိုင်ပြီးအင်္ဂလိပ်ကိုလိုနီခေတ်မှာကမ္ဘာကျွန်းဈေးကွက်ရဲ့85ရာခိုင်နှုန်းဟာမြန်မာနိုင်ငံအထက်ပိုင်းကထွက်ပါတယ်ဒီလိုမြန်မာတန်ဆာတကိုအင်္ဂလိပ်ကအမျက်ထုတ်ပေမဲ့သတော်ထင်းသိရင်းနီးစနစ်ကောင်းတွေပါချမှတ်တဲ့အပြင်အပင်မြင်နိုင်ခုတ်လို့မရပဲသတ်မှတ်ချက်အစံနဲ့ပြည့်မီမှခွက်ခွင့်ရပါတယ်ဒါကြောင့်လဲကမ္ဘာဈေးကွက်တဲ့မြန်မာကျွန်းသစ်တွေအတော်များများရောက်သွားပြီမြဲမြမတတော်တွေဟာဆယ်စုနှစ်များစွာရှင်တန်ခဲ့မြဲစိမ့်စုခဲ့မြဲဖြစ်ခဲ့ပြီးရာသီဥတုကလည်းတမမျှတလို့နေခဲ့ပါတယ်။ဒါပေမဲ့အစိုးရအုပ်ချုပ်တဲ့ဒံကို1962ခုနှစ်ကနေ1988ထိ26နှစ်လုံးလုံးမချိမဆန့်ခံနေရတာကိုတနင်္ဂနွေလို့အုံကြွဆက်ညင်တဲ့ရှစ်လေးလုံးရေတော်ဘုံကြီးပေါ်ပေါက်တဲ့အခါလက်နေနဲ့တစ်ခါထပ်အနိုင်ယူပြီးတက်လာတဲ့တကြော့ပြန်စစ်အစိုးရလက်ထက်မှားမှမြမတတော်တွေလုံပါပါပါတော့တယ်1990ပြည့်နှစ်ကစလို့တွေ့ရင်ဗမာတတော်လေးပုံတပုံကျော်ဆုံရှုံသွားရပြီလို့ကုလသမဂ္ဂကပြောပါတယ်စိန်လန်မိမြေအသင်းတာဝန်ခံသဘာဝပတ်ဝန်းကျင်တင်သိရေးသမားဦးဝင်းမျိုးသူပြောတာကတော့
တကယ်ကောင်းတဲ့ကျော်က23000ခန့်လုံးပဲကျန်တော့တယ်အဲ့ဒီကျော်လေးနဲ့ဒီမြမနိုင်ငံမှာရှိနေတဲ့မြစ်ပြင်ချောင်းတွေကိုရေအမြဲတမ်းရအောင်ထိန်းသိမ်းနိုင်ပါမလားဆိုတာတံတရားဖြစ်ပေကောင်းတယ်။သုံးညံ့နေရတော့အများကြီးရှိတယ်ပေါ့ဗျာ။23ရာခိုင်နှုန်းထဲမှာမှเนาะကျွန်တော်တို့17ရာခိုင်နှုန်းလောက်ကဒီတော်ပြီးခံတာမထိန်းထားတဲ့ကျွန်တော်အကျိုးပြင်တော်တွေမြေလူမြေရိုင်းထဲမှာရှိတဲ့တော်တွေဖြစ်နေတယ်။အဲတော့တို့ကနာထိန်းထားတဲ့တော်တွေထဲမှာလည်းအမှန်တိုင်းပြောရရင်တော့အကုန်လုံးကတော်တွေကောင်းအောင်သာသူတို့ရဲ့ရာခိုင်နှုန်း20ကျော်လောက်ပဲတော်ကောင်းအောင်တန်တော့တယ်။ကျန်တာအများစုကတော်တွေပြည့်စုံပြုံးနေတယ်ဒါကြောင့်မို့လို့ဒီတော်ပြုံးနေကြအောင်ရေကိစ္စရောအူချင်းကိစ္စရောအလုံးနေနေကြတဲ့ကိစ္စရောကဘာမှမတကယ်ကိုစင်ခုံကြီးဖြစ်နေတဲ့ခါကျတော့ဘဘာဒီမှာဒီရေမြေတောတောင်ထင်းကိုတော်ရရင်တော့ဘယ်လောက်ထားမလဲဆိုတော့ပုံပြီးတိကျအောင်လုပ်ဖို့လိုလာ
တနစ်တနစ်ဧက2သိန်းကျော်နှုန်းနဲ့တောတွေပြုံးပြုံးလာလိုက်တာဥသိမ့်စိန်ဆိုရလက်ထက်မှာနှစ်ဆတိုးလို့ဧက4သိန်းခွဲဖြစ်လာပါတယ်မြမတတော်အလုံးကိုနိုင်ငံပိုင်သတ်မှတ်ပြီးတတော်တယံဇာတကိုသိပ္ပံနီးကြထိမ့်သိမ်းဆောက်ရှောက်ယုံမကတတော်ဆိုင်ခင်းသစ်တီထောင်မို့တတော်ဦးစီးဌာနကတာဝန်ယူရပါတယ်တောချစ်တဲ့လူတွေတတော်ပြုစုပြိုးထောင်ခြင်းစိတ်ရှိသူတွေတတော်လုပ်ငန်းမှာဝင်ရောက်လုပ်ကင်ကြပေမဲ့တာဝန်အရလဲတတော်ထိမ့်သိမ်းရပေမဲ့တကယ်တမ်းကျတော့ချုပ်ဟာစစ်ကူးနဲ့လက်တွေ့ကွာဟသွားပါတော့တယ်2003-2004ကနေ2013-14ဘဏ္ဍာရေးနှစ်အတွင်းတကုတ်ထုတ်တဲ့ဖြစ်ရတွေမှာတာဝန်မကျေပြွန်မှုနဲ့တတော်ဝန်ထမ်းတထောင်ကျော်ကိုတတော်ဦးစီးဌာနကဌာနပရေးမှာအရေးယူခဲ့ရတယ်လို့ဆိုပါတယ်။ခုဘာနာရေးနှစ်မှာတရားမဝင်သစ်တွေစာချုပ်တင်ဖမ်းဆီးရမိတဲ့အကြောင်းတာဝန်ရှိသူတယောက်ကပြောကြားတယ်လို့ AFP သတင်းဌာနကဖော်ပြထားတာလည်းရှိပါတယ်။ဒီနှစ်ပထမပိုင်းနှစ်လမှာနေမယ်ရန်ကုန်တိုင်းမှာကျွန်းတမလန်းဘရောက်ကုတ်ကိုစတဲ့တရားမဝင်သစ်တန်ချိန်1500လောက်ဖမ်းမိတယ်လို့တတော်ဦးစီးဌာနတာဝန်ရှိသူတယောက်ကလည်းပြောတာပ
ါ MNB စိတ်ကမ်းကနေတော့ကွန်တိန်နာလောကနေအစပြုတ်ပြီးတော့စုံစမ်းဖော်ထုတ်ရင်းနဲ့စုပေါင်းရန်ကုန်မှာပတောက်ရဲကျွန်းရဲတမလန်းရဲကုတ်ကိုသာပါဝင်တန်1500လောက်ပို့တပတ်ဆယ်ရက်ပေါင်းကြည့်မှာဒါတောက်လျှောက်ကိုမိပါတယ
်ဒီလိုသစ်တွေဖမ်းဆီးနေတာနဲ့ပတ်သက်ပြီးစာရေးဆရာမခင်းနင်းဦးပြောပြတာကတော့
လောက်အောင်ရကောင်းလဲဆိုအိမ်မှာကွန်တိန်နာလိုက်ကွန်တိန်နာလိုက်ကွန်တိန်နာလိုက်ကျွန်းတွေတစ်တွေတစ်မာတွေခိုးထုတ်ဖို့ကွန်တိန်နာကိုပြရတဲ့ပစ္စည်းအတမျိုးအထဲမှာကျွန်းတွေတစ်တွေထွက်လာတာဥပမာဒီလိုမှမီးတဲ့တံပေါင်းနဲမမနေတာဒီအစိုးရအခုတက်မှာဂိုင်းတစ်ခုကိုဖြစ်သွားပြီအဲ့တစ်မှန်ကိုထုတ်တဲ့ဂိုင်းစစ်တပ်ကလည်းပါတယ်ရဲကလည်းပါတယ်လူဝင်မှုကြီးကြပ်ရေးကတ်စတန်လည်းပါတယ်ကုန်းလုံး အဲ့ဒီကွင်းဆက်တည်းအခုဒီအစိုးရလက်ထက်မှာမှကွန်တိန်နာ14လုံးစာမိတယ်အဲ့ဒီကနေပြီးတော့ကွန်တိန်နာ14လုံးရဲ့ပိုင်းချင်းကွင်းဆက်ကိုလိုက်တော့ဝါဝဝင်းကုမ္ပဏီဖြစ်နေတယ်အဲ့ဒီဝါဝဝင်းကုမ္ပဏီရဲ့အဆက်ကတခါဖန်တို့ဘာလို့ထိရောက်တယ်အခုမှကွင်းဆက်တည်းလိုက်တော့လုံးလုံးရရကြီးကိုအဓိကဥဆောင်နေတဲ့ဘသူစရာငူးထိမဟုတ်သေးဘူ
းတကယ်တော့မြမသစ်လုပ်ငန်းကပဲသစ်ခုတ်လှဲထုတ်လုပ်ခွင့်ရှိတယ်ဆိုပေမဲ့အစိုးရနဲ့နှိစက်တဲ့လုပ်ငန်းရှင်ခရိုနီ100လောက်ကိုကွန်ထရိတ်ပေးပြီးသစ်ခုတ်ခွင့်ပေးထားတာပါတပိနဲ့တလုံးကိုမြမတ်တလုံးငန်းဌာနကတစိတ်တုံးရိုက်တာမို့တလုံးခုတ်လဲခဲ့တဲ့နေရာကိုသိနိုင်တဲ့သဘောရှိပေမဲ့လက်တွေ့မှာတော့ဘယ်သစ်ဘယ်ကလာရဲဆိုတာမပြောနိုင်အောင်ရှုပ်ထွေးကုန်တာမို့မောင်ခိုသစ်နဲ့တရားဝင်ထုတ်မဲ့သစ်တွေအလွယ်တကူရောပြစ်နိုင်ပါလေကချင်ပြည်နယ်ကထွက်ပေါက်ဖြစ်နေပြီးစကိုင်းတိုင်းနဲ့ရှမ်းပြည်နယ်ကသစ်တွေလည်းနှီးအမျိုးမျိုးနဲ့ခုတ်ထုတ်ခံရပါတယ်ကချင်ပြည်နယ်ကအနေသစ်တွေခုတ်ထုတ်နေရကရန်ကုန်ထိရောက်လာပြီးခုလိုအဖမ်းဆီးရှိလို့ပင်လေထွက်ပေါက်ရှိတဲ့ဘက်သစ်မှောင်ကိုလမ်းကြောင်းပြောင်းနေတာမို့မွန်ပြည်နယ်နဲ့ AR တိုင်းတွေမှာသစ်မှောင်ကိုတွေကိုရှာဖွေစစ်ဆေးဖို့ညွှန်ကြားတဲ့အတိုင်းမွန်ပြည်နယ်ဘက်မှာဖမ်းမိပေမဲ့ဒေါခင်နေဦးပြောသလိုပိုင်ရှင်ဘဲသူဘဲဝါရဲလို့မဖော်ထုတ်နိုင်သေးပါဘူးကြားပေါ်တဲ့ရခိုင်ရိုးမှတကြောကတော့ဒီလိုအဖမ်းဆီးတွေမရှိခင်ကပဲတော်တွေကုန်တော့ဖြစ်သွားပြီလို့ရခိုင်ပြည်နယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ဝင်ဦးစိန်လန်းအောင်ကပြောပါတယ်
တက်တော့ပြုံးလာတော့ကြာပြီပေါ့နော်ကျွန်တော်ငွေတွေကတစ်ဆက်ဆက်ဆက်ပြုံးလာတာပေါ့ကျွန်တော်တို့ငွေတော့ဆိုရင်တက်တော့လည်းအများကြီးရှိတယ်တနေ့တနေ့ရာသီဥတုကလည်းပူလာတယ်တိတွေကရှားလာတာတော့သိရှားတယ်ရခိုင်တို့တော့ price လို့ခေါ်တာပေါ့ဗမာလိုတော့ပြင်းကုန်တော့ပေါ့ရခိုင်မှာမရှိတဲ့လောက်တို့ရှားနေပြီတအားပြုံးတော့ပြီဒီမြောက်ပိုင်းမှာဆိုရင်လုံးဝရှားလို့မရတယ်လို့ဖြစ်နေပြီတောင်ပိုင်းအန်းတို့တောက်ကောက်တို့ဘက်ကပဲအနေပါပဲလာတယ်ဒါပေမဲ့အခုဆိုရင်အဲ့ဒီကတော့မသိမရတော့ဘူးဒီမကပေါ့နော်ပြေတို့ပကူရမကအဲ့ဒီပင်ကတော့တွေခိုင်တော့မှလာတယ်။ခိုင်မှာတိကအဲ့လောက်ထိရှားသွားပြီ
။မိုးကောင်းကင်အောက်ကမြမပြည်မှာနေရန်မိုးရန်တက်တာရပြေးတဲ့ထီးသဖွယ်ဖြစ်တဲ့တတော်တွေနိုင်ငံအနှံ့ပြုံးနေနေတဲ့အတွက်တွေရောက်လာတာနဲ့အမျှပူပူပြင်းတဲ့ဒဏ်ခံရမှာမို့ထီယိုချိုထီရွက်ဆုပ်နေတဲ့ထီတချောင်းနဲ့နေရန်အောက်လမ်းလျှောက်နေရတဲ့လူတယောက်နဲ့မြန်မာနိုင်ငံကတူနေပါတယ်ရှင်။